ကုလသမဂ္ဂမှာမြန်မာအမြဲတမ်းကိုယ်စားလှယ်ပြတ်တမ်းအမတ်ကြီးဦးကျော်မိုးထွန်းကိုနောက်ထပ်တစ်နှစ်ဆက်ထားဖို့ကုလသမဂ္ဂအထွေထွေညီလာခံကဒီဇင်ဘာလ16ရက်နေ့တောက်ကြနေမှာအတည်ပြုလိုက်ပါတယ်
။ The General Assembly will now take a decision on the draft resolution in
ကုလသမဂ္ဂဆိုင်ရာနိုင်ငံကိုယ်စားပြုသူတွေကိုစစ်စစ်လက်ခံရတဲ့ Credential Committee ရဲ့အကြံပြုချက်အရ58ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံအစည်းအဝေးမှာအတည်ပြုလိုက်တာဖြစ်ပါတယ်။တန်အမတ်ကြီးဦးကျော်မိုးထွန်းကိုအမြဲတမ်းကိုယ်စားလှယ်အဖြစ်ဆက်လက်ခံထားဖို့ဆုံးဖြတ်ချက်မူကြောင်းကို Credential Committee ကဒီဇင်ဘာလ12ရက်နေ့အစည်းအဝေးမှာမဲခွဲခြင်းမရှိဘဲဆုံးဖြတ်ခဲ့တဲ့အကြောင်း Committee ဥက္ကဋ္ဌကအထွေထွေညီလာခံမှာမနေ့ကတင်ပြသွားခဲ့တာဖြစ်ပါတယ်။ဦးကျော်မိုးထွန်းကိုမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်အဖြစ်သက်တမ်းနောက်ထပ်တစ်နှစ်တူပေမဲ့ကုလသမဂ္ဂမှာမြန်မာနိုင်ငံကိုယ်စားပြုပြီးတင်ပြပြောဆိုတာမျိုးကိုတော့ဆိုင်းငံ့ထားဖို့ Credential Committee ဝင်တွေကသဘောတူထားကြပါတယ် Credential Committee မှာကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင် American တရုတ်အပါအဝင်နိုင်ငံ၉နိုင်ငံပါဝင်ပါတယ် NLD အစိုးရလက်ထက်မှာကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်ပြစ်ခတ်ခံရတဲ့ဥကြောင့်မိုးထွန်းဟာစစ်တပ်အာဏာသိမ်းပြီးနောက်ဒီမိုကရေစီလိုလားသူတွေဘက်ကရပ်တည်ခဲ့ပါတယ်စစ်ကောင်စီကတော့ဥကြုံမိုးထွန်းကိုနိုင်ငံတော်တစ္ဆာပေါက်အဖြစ်ဆွဆွဲပြီးသူ့နေရာမှာစစ်ကောင်စီလိုလားသူနဲ့အစားထုတ်ဖို့ကြိုးပမ်းခဲ့တာကြောင့် Credential Committee ကအခုလိုဆုံးဖြတ်ပေးခဲ့တာဖြစ်ပါတယ်